တောင်ကိုရီးယားစစ်အာဏာရှင်ဟောင်ရဲ့တနည်းကသူ့ခင်ပွန်းလက်အောက်ပြည်သူတွေအနာတရားဖြစ်ခဲ့ရတာအတွက်တောင်းပန်လိုက်ပါတယ်။1989ခုနှစ်စစ်အာဏာသိမ်းမှုမှာဦးဆောင်သူတမဟောင်းချန်ပြူဝမ်ရဲ့ဒီနေ့အတုပါဌာနမှာစနစ်တယ်လီဆွန်ဂျာကသူ့ခင်ပွန်းရဲ့ရက်စက်တဲ့အုပ်ချုပ်မှုအောက်နာကျင်တရားအမှားယူကြံခဲ့တာတွေအတွက်မိသားစုကိုသာတောင်းပန်ပါတယ်လို့ပြောလိုက်တာပါ။အသက်90အရွယ်နဲ့အင်္ဂါနေ့ကကွယ်လွန်ခဲ့သူတမဟောင်းချန်ပြူဝမ်ကိုသူမျိုးကဆေးရုံတစ်ခုကအတုပါဌာနလောက်ရမှာဆွေမျိုးတွေအရင်လုပ်ဖို့ကံပြဟောင်းတွေတယောက်ခဲ့ပြီးအဲ့ဒီမှာဇနီးဖြစ်သူလီကတောင်းပန်စကားဆိုခဲ့တာပါတမရချန်နီဝဟာတမရဖြစ်တဲ့မြန်မာနိုင်ငံကို1983ခုနှစ်ကလာရောက်ခဲ့ပြီးမြန်မာအာဇာနည်ဗိမာန်မှာမြောက်ကိုရီးယားရဲ့လုံခြံမှုခံခဲ့ရမှုပါတယ်အဲ့ဒီမှာသူဟာကက်စီရွတ်သွားခဲ့ပေမဲ့လုံခြံပုံခွဲမှုကြောင့်တောင်ကိုရီးယားဝန်ကြီးတွေပါဝင်တောင်ကိုရီးယားအရာရှိပေါင်း20ကျော်ထိဆုံးခဲ့ရပါတယ်ချန်နီဝဟာ1962ခုနှစ်တကအုပ်ချုပ်လာတဲ့ရင်းဆက်လာရှင်ဗိုလ်ချုပ်ကြီးပတ်ချုံဟီကိုသူစစ်ထောင်လိုင်းရဲ့အကြီးအကဲကလွတ်ကျန်ခဲ့ပြီးနှစ်လကြာမှကြီးတဲ့ဗိုလ်ချုပ်ဆင်နဲ့အာသိမ့်ခဲ့ပါတယ်နောက်တစ်နှစ်မှာတော့ဒီမိုကရေစီဆန္ဒပြပွဲတွေကိုအကျဉ်းဖက်နှိမ်နင်းခဲ့ပါတယ်